မနက်ငယ်နေ့မြို့တော်မြို့မြတ်မှာစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ကြားမှာပဲဒီကနေ့ဆက်ပြီးဆန္ဒပြကြပါရယ်။ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုညည်ရုံဘုံတွေအတန်ဘုံတွေပြစ်ခတ်ပြီးဖြိုခွဲပေမဲ့လည်းဆန္ဒပြသူတွေကကြေးကြော်တန်တွေအော်ဟစ်ပြီးဆန္ဒပြကြပါရယ်။မင်္ဂလာတောင်ကျွန်းမှာစစ်တပ်နဲ့ရဲကအကြမ်းဖြိုခွဲတဲ့အတွက်ဆန္ဒပြသူတွေလမ်းထဲဝင်ပြေးကြတာကိုဒေသခံတို့နေရင်ပေါ်ကနေမှတ်တမ်းတင်ရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။တောင်းပါလေ
။လာကြပါလား။လူငယ်လားအပြိုလားလာကြ
။စံချောင်းဘာကရာရက်မှာဆန္ဒပြသူတွေချထားတဲ့အဓာစီအကာရံတွေကိုစစ်တပ်နဲ့ရဲကမီးရှို့ဖျက်ဆီးခဲ့ပြီးနောက်ပိုင်းမှာတော့လူတပ်တပ်ဖွဲ့ကလာရောက်နှိမ့်တက်ပြေးခဲ့ပါတယ်။ရန်ကုန်မှာလူနေလမ်းတွေတဲ့အထိရဲရုံဘုံနဲ့ပြစ်ခတ်တာတွေရှိခဲ့တယ်လို့မြို့ကန်တွေကအပြူအေးကိုပြောပါတယ်။အကြမ်းဖက်ဖြိုခွဲမှုအတွင်းဒဏ်ရာရသူဖမ်းဆီးခံရသူတွေရှိတယ်ဆိုတဲ့သတင်းတွေရထားပေမဲ့လည်းအရေးအတွက်အတိအကျကိုတော့အတည်ပြုလို့မရပါဘူး။ရဲကဖမ်းပြီးရိုက်နေတာဖမ်းတော့တာတွေကိုရိုက်ယူထားတဲ့တပ်ပုံတွေမှာတွေ့ရပါတယ်။ဤကလေးရက်တွေကလည်းအကြမ်းဖက်ဖြိုခွဲတာတွေရှိခဲ့တဲ့ဒဝယ်မြို့မှာဒီကနေ့လဲဆန္ဒပြပွဲတွေအရှင်ရောမသွားသလိုရဲရုံဘုံနဲ့ပြစ်ခတ်ဖြိုခွဲတာတွေရှိခဲ့ပါတယ်။
နော်သူခဏပြိပုံမေရောနော်သူ
မင်းလေးမှာတော့တန်ဃာတော်တွေဥဆောင်တဲ့ညတောင်တပိတ်စစ်ကြောင်းဟာစစ်တပ်နဲ့ရဲကဖြိုခွဲဖို့ကြိုးစားတဲ့ကြားမှာပဲဒီကနေ့အထိဆက်ပြီးခြိတက်ဆန္ဒပြနေစေပါမင်းလေးမှာမလ3ရက်နေ့ကပြစ်ခတ်ခံရလို့ကွယ်လွန်သွားခဲ့တဲ့အသက်19နှစ်အရွယ်မင်းကလေးကျယ်စင်ရဲ့အုပ်ဂူကိုတောက်ကြနေညမှာစစ်တပ်ကဒူးဖော်စစ်ဆီးခဲ့ပါသေးတယ်စစ်ဖက်အုပ်ချုပ်ရေးကောင်စီရုံးဆိုင်ရာနေပြည်တော်မှာစစ်တပ်နဲ့ရဲအင်အားအလုံးဝင်ချထားတဲ့ကြားကပဲဒီကနေ့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေခြိတက်ဆန္ဒပြကြပါတယ်။လာရှိုးမှာလည်းဆန္ဒပြပွဲတွေရှိခဲ့ပြီးဖြိုခွဲမှုမရှိခဲ့ဘူးလို့ပြည်တွင်းသတင်းတွေမှာတွေ့ရပါတယ်။စစ်တပ်နဲ့တိုက်ပွဲတွေဖြစ်ခဲ့ဘူးတဲ့ TNLA တအန်းလက်နက်ကိုင်အဖွဲ့လာရှိုးပတ်ဝန်းကျင်ကိုမနေ့ကရောက်လာခဲ့ပြီးဒီကနေ့အထိအဲ့ဒီပတ်ဝန်းကျင်မှာရှိနေတယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။အကြမ်းမဖက်အာဏာပိစံနဲ့ CDM လှုပ်ရှားမှုမှာပြည်တွင်းကဝန်ထမ်းတွေပိုးပြီးပါဝင်လာကြတယ်လို့ဒီဘနိုင်ငံအသီးသီးကမြန်မာတန်ဝန်ထမ်းတွေလည်းပို့ပြီးပါဝင်လာနေပါတယ်